တ်တိုဘာလ15ရက်တနင်္လာနေ့မှာလည်လာသွားမယ့်ဥပုသ္စာပြေသင်ခန်းစာရဲ့ခေါင်းစဉ်ကတော့တပည့်တော်များအတွက်ယေရှုဆုတောင်းပေးသည်ဖြစ်ပါတယ်။ရှင်ယောဟန်ခရစ်ဝင်ခန်းကြီး19ငယ်9-19ကိုဖတ်ရှုပါ။တပည့်တော်တွေအတွက်ယေရှုအထူးဆုတောင်းပေးတဲ့အရာဟာဘယ်အရာဖြစ်သလဲဆိုတာကိုကြည့်ကြပါစို့။သူတို့အဖို့လို့ငါအကျွန်ုပ်ဆုတောင်းပါ၏။လောကီသားတို့အဖို့လို့ငါဆုတောင်းသည်မဟုတ်ပါ။အကျွန်ုပ်အားပေးတော်မူသောသူတို့သည်ကိုယ်တော်ဤလူဖြစ်သောကြောင့်ထိုသူတို့အဖို့လို့ငါဆုတောင်းပါ၏။အကျွန်ုပ်နှင့်ဆက်ဆိုင်သောအရာရှိသမျှတို့သည်ကိုတော်နှင့်ဆက်ဆိုင်ကြပါ၏။ကိုတော်နှင့်ဆက်ဆိုင်သောအရာရှိသမျှတို့သည်လည်းအကျွန်ုပ်နှင့်ဆက်ဆိုင်၍ထိုအရာတို့အပြင်အကျွန်ုပ်သည်ဘုန်းထင်ရှားပါ၏။ယခုမှစ၍အကျွန်ုပ်သည်ဤလောက၌မရှိပါ။ဤသူတို့မူကားဤလောက၌ရှိရကြပါမည်။အကျွန်ုပ်သည်ကိုတော်ထံသို့သွားရပါမည်။တန်ရှင်းတော်မူသောအဘကိုတော်နှင့်အကျွန်ုပ်သည်တလုံးတဝတည်းဖြစ်သကဲ့သို့အကျွန်ုပ်အားပေးတော်မူသောဤသူတို့သည်ဖြစ်ရပါမည်အကြောင်းသူတို့ကိုအကျွန်ုပ်၏နာမ၌တည်စေတော်မူပါအကျွန်ုပ်သည်ဤလောက၌ဤသူတို့နှင့်တကွရှိစဉ်ကာလသူတို့ကိုကိုတော်၏နာမ၌တည်စေပါပြီအကျွန်ုပ်အားပေးတော်မူသောသူတို့ကိုအကျွန်ုပ်ဆောက်မပါပြီထိုသူတို့တွင်ပျက်စီးခြင်းသားတယောက်မှတပါအဘယ်သူမျှပျက်စီးခြင်းသို့မရောက်ပါထိုသူသည်ပျက်စီးခြင်းသို့ရောက်သည့်အကြောင်းကကျမ်းစာပြည့်စုံမိအကြောင်းသည်ယခုတွင်အကျွန်ုပ်သည်ကိုတော်ထံသို့သွားရမည်ဖြစ်၍ဤသူတို့သည်အကျွန်ုပ်ကိုအမိပြုသည်ဖြင့်ဝမ်းမြောက်ခြင်းနှင့်ပြည့်စုံမိအကြောင်းဤစကားကိုဤလောက၌အကျွန်ုပ်ပြောပါ၏ကိုတော်၏နှုတ်ကပတ်တရားကိုဤသူတို့အားအကျွန်ုပ်ပေးပါပြီအကျွန်ုပ်သည်ဤလောကနှင့်မဆက်ဆံသကဲ့သို့ဤသူတို့သည်မဆက်ဆံသောကြောင့်လောကီသားတို့သည်ဤသူတို့ကိုမုန်းကြပါ၏ဤသူတို့ကိုဤလောကမှနှုတ်ယူတော်မူမည်အကြောင်းအကျွန်ုပ်တောင်းသည်မဟုတ်ပါမကောင်းသောအမှုအရာနှင့်ကင်းလွတ်စေခြင်းကဆောင်မတော်မူမည်အကြောင်းကိုသာတောင်းပါ၏အကျွန်ုပ်သည်ဤလောကနှင့်မဆက်ဆံသကဲ့သို့ဤသူတို့သည်မဆက်ဆံကြပါကိုတော်၏တမန်တော်အားဖြင့်သူတို့ကိုတန်ရှင်းစေတော်မူပါကိုယ်တော်ဤနှုတ်ကပတ်သည်တမန်တော်ဖြစ်ပါ၏ကိုတော်သည်အကျွန်ုပ်ကိုဤလောကသို့ဆေလွတ်တော်မူသည့်ဤသူအကျွန်ုပ်သည်ဤသူတို့ကိုဆေလွတ်ပါ၏တမန်တော်အဖြစ်သူတို့ကိုတန်ရှင်းစေမိအကြောင်းအကျွန်ုပ်သည်သူတို့အဖို့လို့ငါကိုကိုတန်ရှင်းစေပါ၏ဆိုပြီးတော့ဖော်ပြထားပါတယ်ယေရှုရှင်ဟာမိမိရဲ့တပည့်တော်တွေနဲ့အတူလူအသွေးအသားအဖြစ်ကြာရှည်စွာနေထိုင်ဖို့အချိန်မရှိတော့တဲ့အခါမှာတပည့်တော်တွေရင်ဆိုင်ကြုံတွေ့ရမယ့်တည်ရရှင်ရေးအနေကြီးတွေအတွက်ဆူတောင်းပေးခဲ့ပါတယ်မိမိရဲ့တပည့်တော်တွေရဲ့အသက်တာကိုခမဲတော်ဖျားရှင်ရဲ့လက်တော်ထဲကိုစက္ကန့်အနှံပေးခဲ့ပါတယ်။ယေရှုရှင်ရဲ့ဆုတောင်းချက်ကတော့တပည့်တော်တွေအနေနဲ့လောကမှာအကာအကွယ်ရဖို့အတွက်ဖြစ်ပါတယ်။လောကကမ္ဘာမှာနေထိုင်စဉ်အခါမှာချမ်းသာခြင်းရှိနေဖို့အတွက်ဆုတောင်းခြင်းမျိုးမဟုတ်ပါဘူး။အကြောင်းကတော့ခမဲတော်ရဲ့အလိုတော်ဟာလောကနဲ့မသက်ဆိုင်တဲ့အကြောင်းကိုကိုတော်သိရှိတော်မူတဲ့အတွက်ကြောင့်ဖြစ်ပါတယ်။လောကကမ္ဘာဟာတပည့်တော်တွေအတွက်အမှုတော်ဆောင်မှုနေရာသာဖြစ်ပါတယ်။ယေရှုရှင်ဟာတပည့်တော်တွေလောကမှာနှောက်ယှက်တားဆီးခြင်းအနေပေးခြင်းအမျိုးမျိုးကနေကင်းလွတ်စေဖို့အတွက်သာဆူတောင်းပေးခဲ့ပါတယ်။ယေရှုရှင်ကိုတော်တိုင်ဟာကမ္ဘာကြီးကိုတန်ရောစဉ်ရှိခြင်းကတော့မိမိဟာလောကကိုကယ်တင်ဖို့လာတဲ့ကယ်တင်ရှင်ဖြစ်တဲ့အတွက်ကြောင့်ဖြစ်ပါတယ်။ဧဝံဂေလိသတင်းပြန့်နှံ့ဖို့ကတော့သတင်းကောင်းကိုဟောပြောကြွေးကြော်တဲ့သူတွေနဲ့ဓာတ်ရိုက်သက်ဆိုင်နေပါတယ်။ဒါကြောင့်ယေရှုရှင်ဟာသူတို့နဲ့အတူဝင်ရောက်ပါဝင်ပြီးတော့နတ်ဆိုးတွေမနှောက်ယှက်နိုင်အောင်ကာကွယ်ပေးရပါတယ်။ယေရှုရှင်အထူးဝင်ရောက်ဆူတောင်းပေးနေတဲ့ကြားထဲကတပည့်တော်တဦးဟာကြာဆုံးသွားခဲ့ရပါသေးတယ်။ညဦးပိုင်းအချိန်ကလေးမှာယေရှုဟာသူ့ကိုတစ္ဆာဖောက်မဲ့သူတဦးရှိတဲ့အကြောင်းကြိုတင်ပြောထားပါတယ်။ယေရှုဟာယူဒရှိကာယုတ်ကိုရည်ရွယ်ပြောကြားခြင်းဖြစ်တော်လဲပဲယူဒရှိကာယုတ်ဟာစာတန်ရဲ့တားကောင်မဖြစ်သေးပါဘူး။နောက်ဆုံးညစာစားခြင်းအချိန်မှာပဲယေရှုရှင်ဟာယူဒရှိကာယုတ်ကိုအမှုရာနဲ့မိမိရဲ့မြတ်တာတော်မိမိရဲ့ယဉ်နိမှုကိုပြသပေးခဲ့ပါတယ်။ဝိညာဉ်တော်စာပေဖြစ်တဲ့ Egypt White The Desires of Ages စာမျက်နှာ920မှာဆိုလို့ရှိရင်ပတ္တကဘာပွဲခံရအချိန်၌ယေရှုဟာမိမိရဲ့ဖျားကရုဏာတော်ကိုပြသပြီးတော့ဥပေတံမြင်နဲ့တစ္ဆာဖောက်ဟန်ဆောင်နေတဲ့သူကိုအယိပ်ပြသတိပေးခဲ့ပါတယ်။ယူဒရှိကာယုတ်ကိုဖျားသခင်ရဲ့အမှုတော်မှာပါဝင်လွတ်ဆောင်ခွင့်ပေးခဲ့ပါတယ်။တပည့်တော်တစ်ပါးအဖြစ်လက်ခံခဲ့တယ်။သို့တော်လည်းပဲနောက်ဆုံးမှာသူ့ရဲ့မြတ်တာတော်ကိုဥပခါပြုခဲ့တယ်ဆိုပြီးတော့ဝိညာဉ်တော်စာပေကကောက်နှုတ်ဖော်ပြလုပ်ထားပါတယ်။မနာလိုဝန်တုံစိတ်တွေဟာတပည့်တော်တွေရဲ့စိတ်ဝမ်းကိုကွဲစေမဲ့ဖြစ်တဲ့အကြောင်းကိုတော်သိရှိထားပါတယ်။ဒီထွတ်ကြောင့်ကိုရရှင်ဟာသူတို့ရဲ့စီလုံးခြင်းအတွက်ဆုတောင်းပေးခဲ့ပါတယ်။ရှင်ခရစ်ခန်ကြီး19ငယ်17မှာတန်ရှင်းတော်မူသောအဘကိုရောနှင့်အကျွန်ုပ်သည်တလုံးတဝတည်းဖြစ်တဲ့ကဲ့သို့အကျွန်ုပ်အားပေးတော်မူသောဤသူတို့သည်ဖြစ်ရပါမည်အကြောင်းသူတို့ကိုကိုရော၏နာမ၌တည်စေတော်မူပါဆိုပြီးတော့ဖြစ်ပါတယ်။အဲ့ဒီစီလုံးမှုမျိုးတလုံးတဝတည်းရှိမှုမျိုးဟာလူသားတွေဖန်တီးယူမှုမျိုးထက်တာလွန်နေပါတယ်။ဖျားရှင်ရဲ့ကရုဏာတော်ကသာလင်ပေးစွမ်းတဲ့ဆုလက်လက်ဆောင်မျိုးဖြစ်ပါတယ်။ခမဲတော်နဲ့သားတော်ရဲ့စီလုံးခြင်းကရရှိလာတဲ့တလုံးတဝတီသောသဘောကြောင့်ဘယ်အဖြစ်အလုပ်တစုံတရာကမှဝင်ရောက်ဖြစ်စီခြင်းမပြုနိုင်ပါဘူး။ သူတို့ရဲ့တန်ရှင်းစင်ကြယ်မှုနဲ့စက္ကန့်အနှံချင်းဟာအမှန်တရားအတွက်ဖြစ်ပြီးတော့အမှုတော်အတွက်လွဲရှောင်လို့မဖြစ်နိုင်တဲ့ကိစ္စတစ်ခုဖြစ်ပါတယ်။တပည့်တော်တွေရဲ့နှလုံးသားအတွင်းမှာတည်ရှိနေတဲ့ဖျားရှင်ရဲ့ကရုဏာတော်ဟာသူတို့ရဲ့စိတ်ထားအားလုံးကိုပြောင်းလဲပစ်ပါလိမ့်မယ်။ဖျားရှင်ရဲ့စစ်မှန်တဲ့တမန်တော်အတွက်တည်တည်ခံခြင်းသူဖြစ်မယ်ဆိုရင်တော့အရင်ဦးဆုံးမိမိတို့ဟာအဲ့ဒီအမှန်တရားဘက်ကိုပြောင်းလဲပစ်ရပါမယ်။လောကနဲ့မဆိုင်ပါလို့ယေရှုရှင်ပြောတဲ့စကားရဲ့အဓိပ္ပာယ်ဟာဘာကိုဆိုလိုချင်တာလဲ။ကျွန်တော်တို့ဟာကဘာကြီးပေါ်မှာနေထိုင်စဉ်အခါမှာကျွန်တော်တို့ဟာကဘာကြီးနဲ့မသက်ဆိုင်ပါဘူးဆိုတဲ့သဘောဟာဘယ်လိုမျိုးလဲဆိုတာကိုပြန်လည်ပြီးတော့စဉ်းစားသုံးသပ်ကြည့်ပါ။ကျွန်တော်တို့နေထိုင်တဲ့ကဘာကြီးဟာပျက်စီးသွားမှာဖြစ်ပါတယ်။ဒီတို့ကြောင့်ကျွန်တော်တို့ယုံကြည်သူများအနေနဲ့လော်ကီတက်မှတ်ခြင်းတွေကိုဖယ်ရှားပြီးတော့ဖျားရှင်ရဲ့စစ်မှန်တဲ့တမန်တော်အတွက်တသက်ခံတဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်တနင်္လာနေ့ဥပုသ်စာဖြစ်တဲ့ငန်းစာကဖော်ပြပေးထားပါတယ်။